အစ္စရေးနဲ့ဟာမတ်စစ်သွေးကြောအုပ်စုတွေကြားမှာပြစ်ခတ်ရစဲနဲ့ငင်းကြိုင်းစကားဝိုင်းတွေပေါ်လာရေးကိုဆက်ရှုပြီးအရှိလေပိုင်းဆိုင်ရာတရုတ်ထုတ်တမ်းမှဇိုင်ကျွန်းဟာဒေတာရင်းသက်ဆိုင်ရာတိုက်ပွဲတွေကိုတောင်းရောက်မယ်လို့တရုတ်နိုင်ငံတော်ပိုင်း CCTV သတင်းကတင်းကိုနေနေကပြောလိုက်ပါတယ်။ဘယ်တော့မှအင်အားနဲ့ပြဿနာမဖြစ်ရှင်းနိုင်ပါဘူးလို့ရုပ်မြင်သံကြားအင်တာဗျူးမှာမစ္စတာဇိုင်ကျွန်းကပြောပါတယ်။အကြမ်းဖက်တာကိုအကြမ်းဖက်တုတ်ပြန်တာဟာလက်စားချေတဲ့တန်ရလဲစီတာပဲဖြစ်ပြီးနိုင်ငံရဲ့အဖြေအတွက်အတားအဆီးတွေပဲဖန်တီးပါလိမ့်မယ်လို့သူကဆိုပါတယ်။ဒါပေမဲ့သူခီးစီရဲ့အသေးစိတ်ကိုတော့မပြောပါဘူး။တခြားအရာကြီးတိုက်ပြည်တွေကလောက်တာကိုတရုတ်ကပုံတူကူးလောက်တာပါလို့စင်ကာပူနိုင်ငံတကာလေ့လာရေးအကြောင်းကအကြီးတန်းသူတွေဒီ Raffaello Fantasy ကတော့ဒီခီးစီနဲ့ပတ်သက်ပြီးသုံးသပ်ထားပါတယ်။ညညာရေးဆွေးနွေးပွဲတွေမှာဥစ္စာအခမ်းအနားတော့မယူပဲတက်ကြွလှုပ်ရှားမှုရှိတဲ့တရုတ်တန်တမာရေးပုံရိပ်ကိုဖော်ဆောင်တာပဲဖြစ်ပါတယ်လို့ Australia New Star Tech တို့ကနိုင်ငံရေးသိပ္ပံပညာရှင်ဝါတီဆွန့်ကလည်း VOE ကိုဖုန်းနဲ့ထင်မြင်ချက်ပေးပါတယ်။